ကျွန်တော်လူရင်းမဖြစ်ရင်ကျွန်တော်ဒီနေ့ပါတီဥက္ကဋ္ဌပါပါတီအတွက်အပြည့်စုံလုံးဝကျွန်တော်ပဲတာဝန်ယူနေပါဒါတာအတူဆုံးဖြစ်ပါ
ဒီလက်ရှိပါတီရဲ့အနေအထားပေါ့နော်ဂျာတဲ့ရေကောက်ပြီးကျွန်တော်တို့အနည်းဆုံးဆုံးကြည့်မယ်ဒီတစ်ခုရဲ့နိုင်ငံကနည်းနည်းလေးအားနေလာတာမျိုးကျွန်တော်တို့တွေ့လာတာမျိုးရှိတယ်။ပါတီကြီးပဲမယ်ကျွန်တော်တို့ဇာပိုင်လုံးနဲ့တွက်တယ်ဆိုရင်လည်းအားနေတဲ့အပိုင်ပေါ့နော်အဲ့လိုမျိုးပုံစံမျိုးရှိရဆိုတော့လာမယ့်2020ရေကောက်ပြီးမှာပါတီရဲ့အွန်လိုင်းမှုအပေါ်မှာအကြောဘလို့များစစ်စားထားမှုရှိတယ်။နောက်တစ်ခုကဒီပါတီရဲ့အွန်လိုင်းရေးအတွက်ကပေါ့2020မှာဒီပြီးခဲ့တဲ့အခေါက်ထက်ကျော်လွန်နိုင်တယ်လို့ထင်တာအကြောဘလို့များတော့
ကြပြတ်တဲ့ပို့ပြီးတော့ကောင်းတဲ့ result ကြီးရလာပါလိမ့်မယ်ဒါဆွတ်ဆွတ်မြတ်မြတ်ကိုယုံကြည်ပါတယ်ဒီနေရာမှာအောင်မြင်အောင်နိုင်ခြင်းမအောင်နိုင်ခြင်းဆိုတဲ့ဥစ္စာကဘယ်လိုပြောမလဲအရေးချင်းတယ်လေတည့်ရိုက်တော့လေမပတ်သက်ပြန်ဘူးဆိုတော့ကျွန်တော်တို့ညံ့သလားကျွန်တော်တို့ရဲ့လုပ်ရက်တွေမှားခဲ့သလားအမှားယွင်းဆိုတော့မကင်းနိုင်ပါဘူးရှိပါလိမ့်သို့တော့လူတွေဖြစ်တဲ့အတွက်လူတွေမှားတဲ့တာမန်ယူဘူးရအမှားတတော်မပူဘူး intentionally ကြောက်ထဲချခဲ့တော့မရှိဘူးကျွန်တော်တို့ဆောင်ရွက်ခဲ့တယ်ကျွန်တော်တို့ effort တွေရတဲ့အကျိုးကျေးဇူးတွေဒီနေ့ပြည်ပြမှာထင်ထင်ရှားရှားရှိနေပြီဆိုတော့ခုနပုဂ္ဂိုလ်ကိုယ်ကိုယ်မှုကိုဘ ਹੁ ပြုပြီးစဉ်းစားတဲ့ခေတ်ကိုလွန်မြောက်သွားရင်တော့ဘသူဟာဘာလုပ်ခဲ့တယ်လဲဆိုလူတွေပြန်ပြီးတော့တွေးလာလိုက်မယ်ဒီချိန်ဟာအဝေးလားအနီးလားဆိုတော့ဒါတော့နည်းပြောဖို့တယ်နဲ့ခပ်ပါလေဆိုတော့ဒီလိုအမှန်တိုင်းသိဖို့မြင်ဖို့ကိုလည်းကျွန်တော်တက်နေကိုကြိုးစားပြီးအားထုတ်နေတာဒီအတွက်2020မှာကျွန်တော်ထိုက်တဲ့အောင်မြင်မှုပြန်ပြီးရဖို့ရပါလိမ့်မယ်လို့ဒီလိုတင်ပြချင်ပါတယ
်ဟောလက်ရှိမြန်မာနိုင်ငံရဲ့နိုင်ငံ process ကိုကြည့်ရင်ဘုတ်တော်မှာ balance ရှိရမယ်အနေနဲ့အနေထားမှာပါတီကြီးတစ်ခုကအောက်ဆုံးနေမှုကနေပါတီဒီအကုန်လုံးကနေပြီးတော့balance
အနေနဲ့တွန်းနိုင်မယ်အနေအထားမျိုးရှိနိုင်မယ်လို့ရအကြောင်းနိုင်ပါ။ဟိုနိုင်ငံရေးဆိုတာကတော့အတိအကျတော့ပြောလို့မရဘူးလေ။ညှော်မှန်းပါတယ်။ညှော်မှန်းပါပဲ။ဒါကြောင့်လဲဆိုတော့ဒီလိုတစ်ခုတည်းကနေပြီးတော့ခုနအများအပြားကိုလေဝကြီးအုပ်ထားနိုင်တဲ့အနေအထားသည်အဲ့ဒီကထွက်လာတဲ့အဆုံးဖြတ်ဒီဟာရာနှုန်းပြည့်ပြည့်စုံမှန်ကန်တဲ့အဆုံးဖြတ်မျိုးမဟုတ်ဘူး။ဆိုတဲ့ဟာတွေကလူတွေတစ်ဖြည်းဖြည်းနဲ့မြင်လာတယ်။မန်တိုင်3ရက်ဖြစ်တဲ့ဟုတ်ချွေတရားစီရင်ဥရီပြူရေးအဲ့ဒီပုံကူတွေကအပြန်အလှန်ထိန်ချောင်းနိုင်ခြင်းဆိုတဲ့ဥစ္စာတွေဟာပါတီတခုတည်းကအားလုံးကိုလှမ်းမိုးသွားရင်ဟန်ချက်ပြတ်တယ်။ဟန်ချက်ပြတ်သွားတဲ့ဥစ္စာကဘယ်ထိအောင်သွားနိုင်လဲဆိုရင်လူတွေတံပိုးထားနေတဲ့ဒီမိုကရေစီဆက်တံပိုးတွေတောင်ရုပ်ရော့သွားနိုင်တယ်။တခုတည်းကပြိုင်ဘက်မရှိအားကောင်းနေတဲ့အတွက်အလုတ်ချင်လို့လို့ရတဲ့အနေထားဖြစ်နေတယ်။ဆုံးဖြတ်မှုတွေတတိယမှာပဲစုနေတယ်ဆိုရင်တော့လည်းပဲအဲ့ဒီဆုံးဖြတ်ဟာတိုင်းပြည်လိုအပ်ချက်နဲ့တော်တော်ကိုအလံဝေးသွားလိမ့်မယ်လို့ထင်တယ်။အဲ့ဒီဒဏ်ကိုတိုင်းပြည်ခံရလိမ့်မယ်။အဲ့တော့ဒီနေ့ကြည့်လို့ရှိရင်ခုနပြောတဲ့ဟန်ချက်တွေမညီတော့ပါဘူး။ဟန်ချက်တွေတော်တော်လေးပြက်နေပါတယ်။ပြက်နေတဲ့အတွက်ဒီအဆုံးဖြတ်လုပ်တဲ့နေရာတွေမှာလည်းပဲခုံယုံလဲခုံယုံမလို့လွတ်တော်လဲလွတ်တော်မလို့သူတို့အဆုံးဖြတ်ကိုခုနဥပဒေနဲ့ညီချင်းညီချင်းဟဲ့လားယုတ်တိတန်ချင်းမတန်ချင်းကြိုးကြောင်းစီလျော်ချင်းမစီလျော်ချင်းဒါတွေကိုအလေးပေးစားတဲ့စဉ်းစားတဲ့ဥစ္စာမျိုးမဟုတ်တော့ပဲ ਨੇ လူလာချက်တစ်ခုအပေါ်မှာပဲမဲနဲ့ပဲနေရာကမှာဆုံးဖြတ်နေတာဖြစ်တော့ဒါတွေဟာတိုင်းပြည်ရဲ့ကောင်းကျိုးကိုတော့သိပေးနိုင်မယ့်အနေအထားမဖြစ်ဘူး